သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS SBS
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 SBS This is SBS Radio
တော်ရရှိမြတ်မြတ်ဩစတြေးလျတချို့ကသာလုံလောက်စွာသီးနှံတွေကိုစားသုံးနေကြပြီးဩစတြေးလျအများစုကတော့အဝလွန်နေတယ်လို့သုတေသနတစ်ခုအရသိရှိရပါတယ်ဒါကနိုင်ငံရဲ့ကျန်းမာရေးနဲ့ပတ်သက်ပြီး Australian Institute of Health and Welfare ဖွဲ့ရဲ့နောက်ဆုံးတွေးရှိချက်တွေကိုတင်ပြထားတဲ့အစီရင်ခံစာအရဖြစ်ပါတယ်။လူတွေရဲ့ခါတိုင်းတာမှုကလျင်မြန်စွာကြီးထွားလာနေပြီးညံပြင်းတဲ့အစားအစာစားသုံးမှုရဲ့သက်ရောက်မှုကတသက်တာဆိုးကျိုးဖြစ်နိုင်ပြီးဩစတြေးလျတစ်ဝက်လောက်ကဓာတ်ရဲ့ဆိုးကျိုးအနေနဲ့နာတာရှည်ယောဂါများလို့ဖြစ်တဲ့ဆီးချိုယောဂါစသည်တို့ကိုခံစားနေကြရပါတယ်။ဒါပေမဲ့ဒီတွေးရှိချက်တွေကအလုံးစိုးဝါးတဲ့တဲ့င်းတော့မဟုတ်ပါဘူးအဝလွန်တာနဲ့မှားယွန်းတဲ့အစားအစာတွေကိုမတန်တဆပမာဏနဲ့စားသုံးနေတာကြောင့် Australia Institute of Health and Welfare ရဲ့နောက်ဆုံးမှတ်တမ်းမှာ Australian တွေဟာရောနှောနေတဲ့အမှတ်ပေးတဲ့စနစ်ကိုရရှိနေတာဖြစ်တယ်လို့ဆိုပါတယ် The Australia ရဲ့ Health Report ကတွေးရှိရတာကတော့ Australian အမျိုးသားတွေကအသက် 80.4 နှစ်နဲ့အမျိုးသမီးတွေက 84.6 နှစ်အထိအသက်ရှည်နိုင်တယ်လို့ဆိုထားတဲ့အတွက် OECD တို့ခေါ်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားမှာတော့ဩစတြေးလျဟာထိပ်ဆုံးသုံးနိုင်ငံထဲမှာပါဝင်နေပါတယ်။အမျိုးသားတွေအတွက်နှလုံးယောဂါကဆက်လက်လို့သေဆုံးမှုအများဆုံးယောဂါဖြစ်နေပြီးအမျိုးသမီးတွေအတွက်ကတော့ dementia နဲ့ Alzheimer ယောဂါတို့ဖြစ်နေပါတယ်။စိတ်အနှောက်အယှက်ဖြစ်စရာကောင်းတဲ့တခြားအဖြေရလကတော့96ရာခိုင်နှုန်းကျော်ကလေးတွေနဲ့96ရာခိုင်နှုန်းကျော်လူကြီးတွေကအကြံပြုပေးထားတဲ့အသီးနှံတွေကိုစားသောက်ဖို့ပြက်ကွက်နေကြတဲ့အချိန်မှာပဲဩစတြေးလျတဝက်ကျော်ကနာတာရှိယောဂါများဖြစ်တဲ့ဆီးချိုယောဂါ၊ကင်ဆာသို့မဟုတ်နှလုံးနဲ့နှလုံးသွေးကြောယောဂါအခြေအနေများကိုထိမ့်သိမ့်နိုင်နေတယ်လို့ဆိုထားပါတယ်။ပြီးတော့လေးပုံတစ်ပုံသောလူတွေမှာကအဲ့ဒီယောဂါအခြေအနေတစ်ခုသို့မဟုတ်အဲ့ဒီတက်ပို့လို့ရှိနေတာကိုတွေ့နေရတယ်လို့ဆိုပါတယ်အစာရင်လမ်းကြောင်းအထူးကအေဒရီယန်ဆာတိုရက်တိုပြောတာကတော့ဒါကပောက်ကွဲတော့မဲ့ဘုံရဲ့နာယီလက်တံလို့ဖြစ်နေတယ်လို့ဆိုပါတယ်ပုံမကောင်းမွန်တဲ့ဝါရရေးရနဲ့ကိုလေးချင်းထိမ့်သိမ့်တဲ့ဗျူဟာတွေကယခုချက်ချင်းလိုအပ်နေပြီလို့၎င်းကပြောဆိုပါတယ်
Better policy around improving the diet, but also improved access to strategies that might help us to overcome our weight problems. Diet and exercise alone, on average, even with weekly or fortnightly intervention, leads to an average weight loss of about 5 or 6 kilos. It's really not very much. And while that might reduce future risk of disease occurring, it really is inadequate to address existing diseases relating to the weight we carry. We need to see drugs coming onto PBS to assess, to manage weight. And we also need to see more research and more funding for
sa ne patet lo kaung mon ne wa ra rwe go lo a ni bi de chain ne ma ko le chain pyatana go chaw lwa nai bu akunyi phit se me byu ha mya go ya nai bu lan rwe go to tet kaung mon aw lou pho phit par de chin chain sa ra ne ko le le chain gan lou da ta khu the ga be phyan mya chin a pat sin thau mhou na pat tai ma cha win su phet da ga ပြမြချင်းလေးချင်းကို9သို့မဟုတ်6ကီလိုအထိခြာစင်းတာတို့ဥတီနိုင်ပါ रे ဒါကသိပ်အများကြီးတော့မဟုတ်ပါဘူးအဲ့ဒါကအနာကမှာဖြစ်လာနိုင်တဲ့ယောဂါကိုရောချနိုင်ပေမဲ့လက်ရှိဖြစ်နေတဲ့ယောဂါနဲ့ကျွန်ုပ်တို့သင်နေရတဲ့ကိုယ်လင်းချင်းကိုပြောတဲ့အခါမှာတော့လုံလောက်မှုမရှိပါဘူးကိုယ်လင်းချင်းကိုထိမ့်သိမ့်ပေးမဲ့ဈေးတွေရရှိနိုင်ဖို့ PBS ထဲရောက်လာဖို့ကျွန်တော်တို့မြင်တွေ့ဖို့လိုအပ်နေပါ रे တခြားလှုပ်ထုံလုံနည်းတွေအတွက်ပုံမူသူစေတနာလှုပ်တာတွေနဲ့ပုံမူထောက်ပံ့ငွေတွေရဖို့လိုအပ်နေပါတယ်ဆေးရည်တောင်းနှုံးတွေဆက်လက်ကြာဆင်းလာနေသလိုပဲအရက်တောက်သုံးတာကလည်းကြာဆင်းနေပါတယ်ဌာနေတိုင်းသားဩစတြေးလျတွေရဲ့ကျန်းမာရေးမှာတိုးတက်မှုဖြစ်လာပေမဲ့အဲ့ဒီအစိုးရခန်းစားကထောက်ပြထားတာကတော့လူမှုရေးအရမြင့်တက်မှုတွေဖြစ်တဲ့အလုတ်ကိုင်းနဲ့ပညာရေးတိုးတက်ကောင်းမွန်အောင်လုတ်ပေးတာကလည်းအဖြေရလက်ကောင်းတဲ့ကျမ်းမာရေးကိုရရှိနိုင်တယ်လို့ဆိုပါတယ်။အဲ့ဒီနီးတူပဲလူတွေရဲ့အစည်းအဝေးအဆင့်တန်းကလည်းဆက်လက်လို့သူတို့ကျမ်းမာရေးအတွက်ခိုင်မာတဲ့အညွန်းလို့ဖြစ်နေတယ်လို့ဆိုပါတယ်။ လူမှုစီးပွားရေးအနိုင်ဆုံးအဖွဲ့ထဲမှာပါဝင်တဲ့လူတွေမှာဆဲလိတ်တောက်တာသို့မဟုတ်စီးကျူယောဂဖြစ်ဖို့ကသုံးစပုံမများပြားနေပြီးဒါစီးနိုင်တဲ့ယောဂဖြစ်ပွားမှုများမှာသေဆုံးနိုင်တာကနှစပုံမမြင့်မားနေတယ်လို့ဆိုပါတယ်ဝေလံတဲ့နေရာကျေးလက်တောရွာနဲ့လူမှုစီးပွားရေးနှိမ့်ချတဲ့ဩစတြေးလျကနေရာတချို့ကလူထုအတွက်ကျန်းမာရေးအဖြစ်ရလတ်တွေဆုပ်ယူလာတယ်လို့ The Australian Institute of Health and Welfare ကဒေါက်တာဒီနိရှ်အင်ဒရာဟာရန်ကဆိုပါတယ
် Where we live and how we live also impacts on overweight and obesity. That's the walkability of our cities, the products we consume, the type of jobs we have, and the amount of time we spend in front of screens and monitors.
ကိုယ်လေးချင်းမြန်မာတာနဲ့အဝလွန်တာကလည်းသင်ပေနေရမှနေလေဘလို့နေလဲဆိုတာတွေကသက်ရောက်မှုရှိပါတယ်ကျွန်တော်တို့ရဲ့မျိုးကြီးတွေမှာကျွန်တော်တို့လမ်းလျှောက်သွားလာနိုင်မှုကျွန်တော်တို့စားသုံးတဲ့အစားအစာကျွန်တော်တို့လုပ်တဲ့အလုပ်ကိုင်နဲ့ကျွန်တော်တို့ဖန်ပြင်တဲ့ကွန်ပျူတာရှေ့မှာသုံးတဲ့အချိန်တိုင်းတာတို့ပေါ်မှာမူတည်ပါတယ်အသက်16နှစ်နဲ့65နှစ်ကြာလူဦးရေရဲ့တဝက်နီးပါးကစိတ်မချမ်းသာတာကိုကြုံတွေ့ရမှာဖြစ်ပါတယ်အဲ့ဒီထဲမှာပါရာတွေကသောကရောက်မှုမူရစ်ဆေးအသုံးပြုလို့စိတ်ဖောက်ပြန်တာသို့မဟုတ်စိတ်ဓာတ်ကျဆင်းမှုယောဂါတို့ပင်ဖြစ်ပါတယ်စိတ်မှုထမ်းသူတွေများကြားမှာတော့စိတ်ချမ်းသာရေးထိခိုက်တဲ့အခြေအနေဖြစ်ဖို့ကပုံမမြင်မာတာကိုပြသနေပြီးသူတို့ကိုသူတို့ homosexual သို့မဟုတ် bisexual လို့သတ်မှတ်သူများမှာပုံမလို့ anxiety disorder လို့ခေါ်တဲ့စိတ်သောကရောက်တတ်တဲ့ယောဂါဖြစ်ဖို့ကပုံများတယ်လို့ဆိုပါတယ်ဒီကိန်းကနန်းนี่က homosexual သို့မဟုတ် bisexual တွေမှာကဖြစ်နိုင်နှုန်းက32ရာခိုင်နှုန်းနဲ့ heterosexual တွေမှာကတော့14ရာခိုင်နှုန်းဖြစ်နိုင်တယ်လို့ဆိုပါတယ်စိတ်ကြမ်းမာရေးအတွက်အကူအညီတောင်းခံတာကဘာမှရှက်စရာမရှိဘူးလို့ကြမ်းမာရေးဝန်ကြီး Craig Hunger ဆိုပါတယ်
And that means it is entirely normal and that means though that everybody should have the confidence to seek help for a mental health condition in exactly the same way that they have the confidence to seek help for a bacterial or a viral infection or for an orthopedic condition or some other wound or injury
ဒါကလုံးဝငကိုပုံမှန်ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ပြီးတော့ဒါကဘာကိုဆူလို့လဲဆိုရင်တခြား bacteria သို့မဟုတ် viral ယောဂါကူးစက်တဲ့အခါသို့မဟုတ်ယိုးယောဂါကူးသမှုသို့မဟုတ်တခြားအနာတရဒဏ်ရာရတဲ့အခါအကူအညီတွေတောင်းဖို့အတွက်စိတ်လုံးတကယ်သို့လူတိုင်းမှာစိတ်ချမ်းသာရေးနဲ့ပတ်သက်လာရင်လေအကူအညီတောင်းခံဖို့စိတ်လုံးဖို့ကယုံကြည်စိတ်ချသင့်ပါတယ်သောတာရှင်များခင်ဗျာယနေ့ခေတ်အခါမှာစိတ်ယောဂါခံစားရလို့ကူညီတောင်းခံမှုရှက်တယ်ကြောက်တယ်ဆိုတာကခင့်မမီတော့ပါဘူးဒါကြောင့်စိတ်ယောဂါခံစားရတဲ့ဆိုရင်တခြားယောဂါခံစားရတယ်လို့ပဲမစိုးဝါးမီအများဆုံးကုသခံယူဖို့လိုအပ်ပါကြောင်းပြောဆိုရင် SBS သတင်းဌာနက Andrea Niroff နဲ့ Michelle Romero ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလားFacebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ